င်ပြည့်တွေ့ရေးဒီတစ်ပတ်တော့ဘလော့ရေးလာတဲ့တက်တန်းလဲအတော်ကြာလာပြီးအထွေထွေအကြောင်းအရာတွေကိုရင်းနေတဲ့ဘလော့တစ်ခုအကြောင်းပြောပြမလားလို့ဗ
ျဟုတ်လားကုဇော်ဝင်းလိုက်ရဲ့ဘယ်သူဘလော့များလဲ
စင်ကာပူနိုင်ငံကမတ်သက်ဝေရဲ့တက်ဝေဘလော့အကြောင်းလေငကိုကလေးကစာရေးဝါသနာပါတာကြောင့်ဘလော့တွေပေါ်လာတော့ဘလော့တွေစာရေးဖြစ်သွားတာတဲ့
2007အဲ့လောက်ကတော့တို့ဘလော့တွေစပြီးရေးကြပြီလေအရင်ပထမဆုံးသိရတော့ပန်ဒိုရာပေါ့နော်အဲ့နောက်ပိုင်းသူတို့ရေးတာကြီးကြည့်ပြီးတော့အာငကိုရေးထားတဲ့ဟိုရိုးရိုးခဲဟို open နဲ့ tag ကိုပြီးရေးထားလေးလည်းရှိရောအဲ့ဒါအဲ့ဒါလေးနဲ့လုပ်ကြည့်မယ်ဆိုပြီးတော့စပြီးတော့ send ပြီးလုပ်ကြည့်ရပေါ့နော်နောက်မေးသိအများကြီးလည်းမရေးနိုင်မရေးလည်းမရေးတဲ့ခါကျတော့ဟိုသိလည်းလူမသိသေးဘူးပေါ့ဆော့ဆော့ပိုင်းတော့တော့လေအများကြီးလည်းမရေးဖြစ်ပါဘူးအဲ့ရနေစပြီးရေးလာတာဟိုအရင်တော့ဟိုတောင်းဆက်မှုတက်ကြတော့တောင်းမဲ့ကပြင်းမှာတစ်ခါရေးပြရမယ်အဲ့တော့အစားအုပ်ကမထွက်ဖြစ်လိုက်ဘူးဟိုအရေးခင်းနေဖြစ်သွားတယ်မှန်းအဲ့တုန်းကအဲ့လိုစားလေးရောရေးပြစ်ပါတယ်ရေးထားလေးလည်းရှိတယ်ပေါ့နော်
1988ခုနှစ်အရေးခင်းတွေဖြစ်တဲ့အချိန်ဆက်မှုတက်သူကျောင်းသူဘဝကလေးကစစရေးတာဆိုတော့အခုချစ်ဆိုစားရတဲ့တက်တန်းကမနေတော့ဘူးပဲနော
်ဟုတ်တယ်မကင်ပြထွေးရဲ့ဒါပေမဲ့သူကစားကြီးပဲစောက်ချရေးနေတဲ့စားရေးဆရာလိုမျိုးတော့မဟုတ်ဘူးဗျနိုင်ငံသားရောက်နေပြီးတော့အလုပ်တစ်ဖက်နဲ့ဆိုတော့အားတဲ့အချိန်လေးမှာဝါသနာပါတဲ့စာကိုရေးတဲ့သဘောမျိုးပေါ့ဗျာ
။ဒါဆိုသူ့ဘလော့ပေါ်တင်ထားတဲ့စာတွေကသူကိုယ်တိုင်ရေးထားတဲ့စာတွေလား
။အများစုလို့ပြောရင်ရမယ်ထင်တယ်မခင်ပြထွေးရဲ့
။အကုန်လုံးကိုယ်တိုင်ရေးထားတာပါ။တချို့ post 450ပုဒ်တော့ရှိရဲ့။အဲ့ဒါတော့တကယ်ချင်းရေးတဲ့ဟာလေးကိုတင်ပေးတာမျိုးပေါ့နော်။အဲ့ဒါလေးကနည်းနည်းရှိပါတယ်။ဒါပေမဲ့အများသောအားဖြင့်ကတော့အကုန်လုံး post တွေအကုန်လုံးကဒီပါအကောက်ကူရေးထားတဲ့ဟာတွေပါ။ပထမပိုင်းရရတဲ့ကတော့ personal လေးပါတယ်နောက်လို essay တူလေးလည်းပါတယ်နောက်ဝတ္ထုလို့ခေါ်လို့ရတာပေါ့နော်ဝတ္ထုသိတော့အရှိတော့မဟုတ်ဘူးအဲ့လိုဝတ္ထုလေးလည်းရေးထားရေးတာရှိပါတယ်ဘာသာပြန်တော့နေတယ်ဘာသာပြန်တော့မဟုတ်ဘူးလို့ကိုဖတ်လိုက်တဲ့ဝတ္ထုတစ်ပုဒ်ကနေပြီး inspire ဖြစ်တဲ့ဟာမျိုးလေးခုတစ်ပုဒ်ရေးထားရှိတယ်အခုသိမကြသေးဘူးပေါ့နော်များတော့ပြရတော့အဲ့လို essay လေးဝတ္ထုတူလေးတွေနောက်တခြားအဲ့လိုပြောပါပါပေါ့နော်အပြောဟိုသွားရင်းလာရင်တွေးခဲ့တာလေးတွေအဲ့လိုမျိုးလေးပြန်ရေးတဲ့သဘောပါနောက်စားစရာလေးပါလေးဟိုမမုံနေပါရင်လုပ်တဲ့ခါကျရင်အဲ့ဒါလေးလည်းတင်ပါတယ
်အချင်းဖြစ်အလုပ်တစ်ဖက်နဲ့ blog ရေးတယ်ဆိုတော့တိတ်တော့မလွယ်ဘူးနော်ကျမတို့ဆိုအိမ်ပြန်ရောက်တာနဲ့အရန်ပင်ပန်းပြီးဘာမှလုပ်ချင်စိတ်သိမရှိတော့ဘူးတို့လိုစာရေးဖို့ဆိုတာကတော့ဝင်းရောပဲဒီလောက်များကြီးဘယ်လိုများရေးနိုင်လဲမသိဘူးနော
်သူစာတွေကများတော့အပြင်ဝတ္ထုတို့ဆန်းဆန်းအစစ်တွေများတဲ့အကြောင်းသူစာရေးတဲ့နေရာမှာအာတန်တဲ့အကြောင်းကိုပြောပြထားတာကိုနားထောင်ကြည့်ရအောင
်ဘလို့ဟာအာတန်လဲဆိုတော့အဲ့လို essay လို့ခတ်တူတူသိဟိုဝတ္ထုဆိုလို့ရှိရင်သူက limit ရှိရလေပုံမှန် roughly ကဒီ A4 စာရွက်နဲ့ font size မှာ10နဲ့ဆိုခုနမျက်နှာလို့ရှင်းမျက်နှာလို့မျိုးရှိရမှာလဲအဲ့လောက်ကြီးတော့စာဟိုအရှိကြီးမရေးပြဘူးခတ်တူတူနဲ့ဟိုဖြစ်တဲ့အဲ့လို essay လို့ဟာမျိုးရေးပြတာများတယ်နောက်တခြားတော့ personal တွေလည်းရေးပြတာပေါ့နော်ကိုအကြောင်းဟိုအကြောင်းခုနလိုမျိုးပေါ့ဟိုအဲ green desk တဲ့အကြောင်းဟို credit card အကြောင်းဟို iPad အလိုပြက်လို့ဟိုအစားပြန်ရတဲ့ဟာအဟောင်းကြီးပြန်ရတဲ့အကြောင်းပေါ့စသဖြင့်ပေါ့နော်အဲ့လိုဟာလေးလည်းရေးဖြစ်ပါတယ
်ဆရာရင်းအများကြီးရေးလာတော့သူ့မှာအကြိုက်ဆုံးလို့သတ်မှတ်ထားတဲ့တပုတ်တလီများမရှိဘူးလားမသိဘူးနော
်ဘာကင်ပြထွေးကမေးခွန်းထုတ်နေတာလားကိုယ့်ကိုအတန်အတွက်စိတ်ကူးရနေတာလားမေးခွန်းထုတ်တယ်ဆိုရင်တော့အကြိုက်ဆုံးဆိုပြီးတော့မမရရရှိနေတဲ့တပုတ်တော့ရှိတယ်လို့မတ်သက်ဝေကပြောတယ်အဲ့ဒီပုတ်ကလည်းလာဖတ်ကြတဲ့သူတွေကကြိုက်လွန်းတော့ဘလော့ပေါ်ကနေမဂ္ဂဇင်းထဲမှာပုံနှိပ်ထုတ်ရတဲ့အဆင့်ထိတောင်ရောက်သွားပြီတဲ့ဗျအ
ဲဟို2009 February တော့ Valentine Day အတွက်ရေးထားတဲ့အဲဒီဝတ္ထုလေးဝတ္ထုလို့ပြောမှာ essay လို့ပြောမှာပေါ့နော် Tarzan ဆိုတဲ့ဝတ္ထုလေးရှိတယ် essay လေးရှိတယ်အဲ့ဒါပြီးခဲ့တဲ့အဲ့ဒါရေးခဲ့တာတော့2009 February က Valentine Day က Valentine အတွက်ရေးခဲ့တာပေါ့နော်ဖတ်တဲ့လူတွေကလည်းအဲ့ဟာလေးကိုကောင်းတယ်လို့ပြောတယ်တိုက်တယ်လို့လည်းပြောတယ်နိပြီးခဲ့တဲ့2011 December တော့ဟို International Look Through Magazine မှာအဲ့ဝတ္ထုလေးပါတယ်မြန်မာပြည်က Magazine မှာပြီးခဲ့တဲ့ဟိုဟာ2011 June ကစပါတယ်တော့အဲ့ Magazine ရဲ့ Data ကအဲ့ Email နဲ့ဆက်သွယ်လာပြီးတော့ဟိုဒါလေးသဘောကျတယ်ပေါ့နော်သူတို့ Magazine ကိုစိတ်ဝင်စားရင်ပို့ပေးပါလို့ပြောထားတော့လေအဲ့သူတို့စထွက်တဲ့ June issue အဲ June ရေကပေါ့နော်သူတို့အဲ့ magazine ကြော်ညာလေးလည်းရေးပေးပြစ်တယ်။ဟောပေါ့ကြော်ညာပေးရပေါ့နော် blog မှာအဲ့ International Looks and Magazine လေးထွက်မယ်ဆိုပြီးတော့လေနောက်ပိုင်းတော့အဲ့ magazine နဲ့မှာတော့၄-၅လရှိပြီပေါ့နော်ဟိုပို့ထားတဲ့ဟာတွေသူတို့အချိန်ပြည့်လာမှာလာတိုင်းနှိပါသူတို့ထည့်သုံးပါတယ်။အဲ့ဝတ္ထုလေးကတော့ရေးပြီးရဲ့အချိန်မှာဟိုတော်တော်ကြာကြာတော့ရေးရတယ်ရေးလိုက်ပြန်ပြင်လိုက်ရေးလိုက်ပြန်နောက်ဆုံးတော့အဲ့လိုဟာပြီးတော့အဲ့ဒီ Valentine Day ကတင်လိုက်တာပေါ့နော်အဲ့ဒါလေးကတော့ဖတ်တဲ့လူတော်တော်များများကလည်းသူသဘောကျတယ်လို့ပြောတယ်ဒီကိုရေးတဲ့အထက်မှာလည်းအဲ့ဒီဟာလေးကိုတော့အများပြန်ဖတ်လိုက်တိုင်းသဘောကျနေတာပေါ့နော်အဲ့လိုမျိုးပြောရမှာပေါ့ပြန်ဖတ်လိုက်တဲ့အချိန်တိုင်း အဲ့လိုသူတွေသဘောကျတယ်နောက်အောက်ကရေးသွားတဲ့ comment လေးတွေလည်းအလို comment လေးလည်းပြန်ဖတ်ဖြစ်တော့လေသူတို့ဖတ်ဖတ်တဲ့သူတွေလည်းသဘောကျတယ်ဆိုတာလေးကိုပြန်မြင်ရတဲ့ခါကျတော့ဝမ်းသာပါပေါ့နော
်သူများတွေများအားကြစရာနော
်ဟုတ်ပါဗျာဆရာမ99စနေဆိုလဲဘလော့ရေးတာနာမည်ကြီးလွန်းလို့အခုစာရေးဆရာမကြီးဖြစ်ပြီးလုံခြုံဝတ္ထုစာအုပ်တွေတည်တည်ကြီးထွက်နေပြီမဟုတ်လားစာဖတ်ဝါသနာပါသူတွေအနေနဲ့တက်ဝေဘလော့ကိုကိုယ်တိုင်သွားလည်ပြီးရေးထားတဲ့အစီအလေးတွေဖတ်ချင်ကြတယ်ဆိုရင်တော့လိပ်စာကthewayblog.blogspot.com ဖြစ်ပါတယ်စလုံးပေါင်းကတော့ thetd-wai-blog.blogspot.com ဖြစ်ပါတယ
်တော်ရရှင်တို့အနေနဲ့လဲကိုယ်တိုင်ရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြတယ်ဆိုရင်ပဲဖြစ်ဖြစ် burmese@voenews.com ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီအီးမေးလ်ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါလေခင်ဗျာ